လွတ်လပ်စွာတရားစီရင်ရေးဆိုတဲ့စကားနဲ့ Open Court လို့ခေါ်တဲ့အများပြည်သူတက်ရောက်နားထောင်နိုင်ခွင့်ဆိုတဲ့စကားနှခွန်းဟာဒီကနေ့မြန်မာနိုင်ငံမှာအတော်လေးရေပန်းစားကြေရိုက်နေတဲ့စကားတွေဖြစ်နေပါတယ်။ဒါကြောင့်ရုံးကန်ကနာတွေဥပဒေဘာသာရပ်တွေနဲ့အကျဉ်းတဝင်မရှိလာသေးတဲ့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒီစကားတွေရဲ့မူလရင်းမြစ်အစိုးရအဆက်ဆက်ရဲ့ပြဋ္ဌာန်းထားချက်သက်ဆိုင်သူတွေရဲ့ရပိုင်ခွင့်အနေနဲ့ဒီနေ့ခေတ်စစ်အစိုးရရဲ့လက်အောက်ကတရားစီရင်မှုအခြေအနေတွေသိရအောင်ဒီကနေ့ကျွန်တော်ဥပဒေကျွမ်းကျင်သူရှင်းနေတွေကိုမေးမြန်းကြည့်ပါတယ်။လွတ်လပ်စွာတရားစီရင်ဆိုတာဘာလဲ။အများပြည်သူတက်ရောက်နားထောင်နိုင်ခွင့်ဆိုတာဘာလဲ။ပထမဆုံးပြောကြားသူကတော့ဘကိုးမျိုးကရှင်းနေဦးဝေးမြင့်ပါ။သူက Open Court ဆိုတာအများပြည်သူဘယ်သူမှဆိုတက်ရောက်နားထောင်နိုင်တာကိုဆိုလိုတာပါတဲ့
။ Open Court ဆိုတာကအများပြည်သူမျိုးမစိုးဝေရောက်နားထောင်နိုင်တဲ့အခါကိုပြောတာပါ။ဒါက Open Court မှာမဟုတ်ပဲမနည်းကသံတမန်တွေကိုဝေခွင့်ပြုတယ်ဆိုတာလေသံတမန်ဆိုတာကအချိန်မီဝေတော့သွားပြီးတော့ပြောနိုင်လာနိုင်တယ်။ဒရင်းတော့လည်းတရားသူကြီးကိုယ်တော်ခွင့်တောင်းပြီးတော့သွားရမှာ။အခုဟာကသက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းရာခွင့်ပြုပြီးတော့မှသွားရမယ်ဆိုတဲ့အချက်ကဒါ Open Court မဟုတ်ဘူး။နော်တရားသူကြီးရဲ့ပါဝါကဘလောက်ကြည့်လဲဆိုရင်တရားမြန်မာလိမ့်မယ်တရားယုံတိုင်းမှာနောက်ကနိုင်ငံတော်အလံနေကြည့်တယ်နိုင်ငံတော်ကိုစားအလုပ်လုပ်ရတဲ့လူမျိုးလို့ရှေ့နေဒီကြည့်ရတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆိုရင်အလေးပြုဝင်ရတယ်အဲ့တော့နိုင်ငံတော်ကိုစားလုပ်ပြရတဲ့တရားသူကြီးကဒါအာဏာအရှိဆုံးတရားခွင်ကအေးရောဝင်ရောဆက်ဆက်တယ်ဆိုတာဥပဒေမှာမရှိဘူးဗမာပြည်ဥပဒေကလုတ်ကျင်တယ်လို့လုတ်နေကြတာဗမာပြည်ဥပဒေကသူတို့လိုရင်သုံးတယ်မလိုရင်ဥပဒေနဲ့ကိုင်တယ်ဒါပဲရှိတယ်ဗမာပြည်မှာဥပဒေဆိုတာမရှိပါဘူးဗမာပြည်မှာဥပဒေဆိုတာအမှန်တရားရှိရင်တော့အခုအတိုင်းဒေါ်အောင်ဆန်းကြည်ကိုတရားစွဲတာဒီဥပဒေနဲ့လုံးဝမမြင်ဘူးသို့တော့အခုခေတ်ဒီအစိုးရလက်ထက်မှာကတော့သူတို့လှုပ်ချင်တာလှုပ်မယ်သူတို့တရားဆွဲချင်ဆွဲမယ်သူတို့လှုပ်ချင်လှုပ်မယ်ဒါကြောင့်မလို့လူတို့ကိုအကြောက်တရားနဲ့နှိပ်စက်နေတဲ့အစိုးရဆိုတာလူတိုင်းသိတယ်ဒီလိုတော်အောင်စားကြီးကိုဒီလောက်တာမစားမှုဆိုတော့ဂျိုးနေပါပြီလူတို့ကနားလည်ပြီးသားပ
ါဒုတိယရှင်းပြတဲ့သူကတော့မန္တလေးမြို့ကရှင်းနေဦးမြင့်သွင်ပါသူကလည်း Open Court ဆိုတာကိုအခုလို့ရှင်းပြပါတယ
်ကျွန်တော်ဥရမှာတရားစီရင်ဆိုင်ရာမှုတွေရှိပါတယ်အဲ့ဒီမူတွေကိုအများအပြားဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေမှာရေးလေ့ရှိကြတယ်လေ Open Court နဲ့ပတ်သက်ပြီးတော့မူတွေထဲမှာတော့တရားစီရင်မှာဥပဒေနဲ့အညီလွတ်လပ်စွာတရားစီရင်ပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားတယ်အဲ့လိုပြဋ္ဌာန်းထားတာကတရားစီရင်ရေးမှာအာဏာရှိတဲ့ပုဂ္ဂိုလ်များကဖြစ်စေအဖွဲ့အစည်းများကဖြစ်စေဝင်ရောက်ခြေလှယ်ခြင်းဩဇာလွှမ်းမိုးလာခြင်းမရှိစေရန်နဲ့တက်မှတ်မှန်ကန်စွာတရားစီရင်နိုင်စေရန်ဖြစ်တယ်လို့ပြဋ္ဌာန်းထားတယ်။ဒါကြောင့်မလို့တရားစီရင်မှာဥပဒေနဲ့ညီလွတ်လပ်စွာတရားစီရင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားလေရှိပါတယ်
။အခြေခံဥပဒေမှာပြဋ္ဌာန်းထားတာနဲ့ပတ်သက်ပြီးတော့လည်းအခုလိုထောက်ပြပြောဆိုပါတယ်
။ဒီဥစ္စာက94ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှာတရားတက်မှာတရားစီရင်နဲ့ပတ်သက်တဲ့မူတွေကိုရေးထားတယ်။အဲ့ဒီနှောင်းကတော့ကျွန်တော်တို့ရှစ်ချက်လောက်ရှိတယ်ဗျ။အဲ့ရှစ်ချက်တဲ့မှာအတိပဲဖွင့်ဆိုပြီးတော့ဒီလိုပြဋ္ဌာန်းပေးထားတာဖြစ်ပါတယ်။အခုဖွဲ့စည်းပုံကတော့အတိမပြူရသေးတော့အဲ့ပြဋ္ဌာန်းချက်နဲ့ရေးပြထားတာမရှိသေးဘူးလေ
။အဲ့ဒီပြင်လွတ်လပ်စွာတရားစီရင်ခွင့်ဆိုတာအင်္ဂလိပ်ကိုလိုနီခေတ်ကတည်းကရှိခဲ့တာပါတဲ့
။ကျွန်တော်တို့အခုဥပဒေတွေတော်တော်များများကဥမာတရားမလိုဟာမျိုးစင်တော့မှ1908တို့1909ခုလို့အဲ့ဒီအချိန်တွေကပြဋ္ဌာန်းထားခဲ့တာဗျ။ပြန်ပြင်ထားခဲ့တာလေ။ကိုလိုနီခေတ်တည်းကလွတ်လပ်စွာတရားစီရင်ခွင့်ဆိုတာရှိခဲ့ပါတယ်ခင်ဗျာ
ဒီကနေ့ကြားသိနေရတဲ့ဒေါ်ဆန်းစုကြည်တို့အမှုကိစ္စဟာလွတ်လပ်တဲ့တရားစီရင်ရေးဟုတ်ပါသလားဆိုတော့ဦးမြင့်သွင်းက
လွတ်လပ်စွာတရားစီရင်ခွင့်မရှိဘူးလို့ပြောလို့ရပါတယ်ခင်ဗျာဒါအများပြည်သူရှိမှတရားစီရင်ရမှာဖြစ်ပါတယ်သူကဥပမာဒီပုံမှန်အနေအထားနဲ့ဒေါ်ဆန်းစုကြည်ကိုအခုဆဲဆိုထားတဲ့ပုံမှန်အနေအထားရဆိုလို့ရှိရင်နိုင်ငံတော်ပုံကံနိုင်လောက်တိပြစ်မှုတွေကျူးလွန်တာမဟုတ်တဲ့ပုံမှန်တွေပါအဲ့ဒီပုံမှန်တွေမှာအများကြီးသူရှိမှလွတ်လပ်စွာတရားစီရင်ရမှာဖြစ်ပါတယ
်အဲ့ဒီနောက်မှာတော့ပြည်ပမှာနေထိုင်သူအာရှလူခွင့်ကော်မရှင် AHRC ကရှင်းနေဦးမင်းလွင်ကိုလည်းဒီအကြောင်းတွေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းကြည့်ပါတယ်သူကလွတ်လပ်စွာတရားစီရင်ခွင့်ကိုမြန်မာနိုင်ငံဥပဒေပြဋ္ဌာန်းချက်တွေမှာအတိအလင်းဖော်ပြထားပုံ
ตียาดูจีไรไลน่าเมอุบลีสาราริโกคุลุเกี่ยวปะวะเลยเตียสีสัญญาเกษตรดีมาเตียเนี่ยจะมังกรมุชิอ๋อเตียดูจีไรน่าสังเวยผู้ด้วยเตียสีสัญญามูริโกในงานอสุยาเออุบลีพิวพยานิบิโรดีพิวพยาทันทาราวิชิบาเลยถ้าในงานการไรมาไลน่าจินตุเนมูบา เออเราจะนรกยามาในงานด้วยมาเลยนั่งท้องปีนี้เตียสีสัญญาอุบลีเย่ขันนี้ปกมาเนี่ยงามาอุบลีมาตามยึดเฉดีมาป่ามีอาสีเยี่ยมมาเสียสีเสียงเมื่อสุราป่าเลยปรมาอุดมการจีเจ้าก็รอดูแลสวัสดิ์เตียสีเนี่ยเตียสีเสนพิยามเองทารียาเตียดูจีดีไลน่าสังโยยามเองเตียสีสัญญามูรีพิสตมาทาราพิบาร์เออดีมีอาสีดูเชี่ยมาดูแลสวัสดิ์เสียสีเย็นสุราก้า ที่เอ็กเวนมาที่อาตุจีเรียสิสิปอบเช่เจตีเรียทัชเช่นาวที่อาตุจีเรียอุบลีเนี่ยนี่ก็อยู่ตรงตามชิมชิสุราเรโกอเมียปีดูเรโกไรเตยอบิโรน่าท้องในอ๋อสีมันสามเอทาราพิเดเออเราไอ้ลมิวสีมันสามเอปีบุกุเลสุวามาดาวินชีเดที่อาตุจีเรียจะมาพูดสามเอยามาเลยแต่เรื่องนั้นไม่ได้อะไรก็อธิบายเลยลูกอุเมนเวงก็สุบาร์เล
จันโอรดีที่อาศัยเต็มมาพูดด้วยสังกีเทงดินเนียมาแต่ดินจะมีดีอะไรอะไรยี่ปาร์กันอาพิเดทามีเมื่อดินจะมาก็อาการตอนนี้เราพบยาอะไรพิเดด้วยดินจินโชลากุเวทเต็มพบยาในนั้นพิเดอพี่สงูเต็มพบยาในจิมชีเดด้วยจันโอรดีมีอาพิดูยาชีมามาสิสิสิมุสุราก้า
สุยานี่เนี่ยทุไรนาบิโรสังเวยเปรูลูเรสีมันสังเวยเปรูลูเรตามาจากที่อาศัยยี่สันนิโกปิดูลูรุกะยงจีโกซาลามาพิเตดีกรีดองสันสุจิโรยินสันนี่อะไรอ่ะมูมาตันดมันวินะดรินเอาต์ชูโกมันนี่ก็ตียาเทวุ่งเวปีไลดาฮาลุลัดเดตียาสีมุมโฮตโลเสสุยานี่เนี่ยในงานกาโกที่อันที่มาพิอันลุลัยตาเวพิเตลุเลอุเมลุงก็เวบันเปียสุไลปาร์เอ
มันนี่ก็ตั้งแต่มันจะช่วยเนี่ยที่นี่จะมาจะช่วยกูวิ่งเว้นไปเลยเด็กๆก็ในงานเด็กๆกูที่ยังที่มาพี่เอาลูกเด็กๆลูกเว้ยจันโอรุนี่เนี่ยที่มีอยู่สบายเลยจันนี่จะรอตะขาดีวิ่งเว้นมาพี่รอผู้ส่วนเองถ้าอุปนิสัยนี่เนี่ยมาขอนายมาบูมันนี่ก็วิ่งเว้นพี่เด็กๆก็เลยอุปนิสัยลูกจันโอรุพี่เอาลูกไม่เอาบูพอพี่ลูกพี่เอาลูกไม่เอาบูเลยสุดแล้วตั้งแต่มันนี่ก็จันโอรุบาดาบยามมาปาร์เรด้วย
เตียยงมาบาลีสิสิสิ่งนี้เลยบาลีมีมีนี่เลยสุรากูตุโรนี่เนี่ยบ้ามาไม่ได้อยากพูดเช่นเดียวนาบีรอตะขาดีเตียคนด้วยมาพิจารณาเกี่ยวกับดีเตียนเนี่ยวันที่อยู่เนี่ยที่ไหนเนี่ยไหนเนี่ยเกี่ยวกับมหัศวรรษดากันนี่สิ่งเยสสิสิเรมุสโลชินนี่สิ่งเยสเตียวน่าท้องมาดาเตียสิ่งมุกับยาดามุชิเรมังกามุชิเรสุรากูตีจ้าพี่นายมาพิจารณา
ลุลละสวัสดียาสีสุราพาเลอเมียปีดูเตยเอาหน้าท้องในเมืองสุราพาเลสุราในนับตะลุอุบลีปัญญาชินวิโกมีเมียบีเต็มพิอาไลดาวะขมยา